မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကအခြေအနေနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးဆွေးနွေးညှိနှိုင်းတဲ့နည်းလမ်းနဲ့အဖြေရှားဖို့အမေရိကန်အစိုးရဘက်ကတိုက်တွန်းလိုက်ပါတယ်။မလ၂၈ရက်နေ့ကအရှိတောင်အရှဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီနဲ့အမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်းခေါင်းဆောင်တွေတွေ့ဆုံပြီးတော့မြန်မာညီညာရ ရင်အပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းနာလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းရှိမရှိအမေရိကန်အစိုးရဘက်ကစိတ်ဝင်စားမှုရှိနေကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့သူတုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်သူတို့ကလည်းပြောတာကတော့အစိုးရဘက်ကနေပေးထားတဲ့တည်င်းဖြစ်ပါလိမ့်မယ် UNSCM ကိုကိုချက်ကတော့အစိုးရနေလက်ခံတဲ့အခြေအနေကြားသိရလို့သူတို့ဝန်တာပါတယ်ပေါ့နော်အဲ့လိုဆိုတော့တရားတော့ညှိချင်ရညှိဆက်လာတယ်လို့သူတို့ထင်ပါတယ်လို့ပြောတယ်။ဒါပေမဲ့ကျွန်တော်တို့ကပြောပါတယ်မဟုတ်ပါဘူးအဲ့ဒါမမှန်ဘူးလို့ဒီကိုချက်ကိုလက်ခံတဲ့တဖို့တော်မရှိပါဘူးလို့ပထမဒီဟာကိုဆက်လက်ချွေးနှွေးမယ်တချို့ဒီကိုချက်ကိုဒီချက်ဒီပက်အဲ့လိုလက်ခံတဲ့အခြေအနေမရှိဘူးလို့ကျွန်တော်ပြောတာပါ။ဆက်ရှင်ကဟာရောရှိသေးပါတယ်လို့ကျွန်တော်ပြောတာပါ
။ဆက်ပြီးဆွေးနွေးရမယ်ဆိုတဲ့ချက်တွေကဘာတွေပါလဲရှင်။ဥပမာဘလို့ချက်တွေလဲပေါ့နော်။
တချို့ချက်တာနိုင်ငံရေးအားလုံးပါဝင်ရင်းမှုလို့ပါဆိုတည်တခြားနိုင်ငံကနေပြီးတော့international witness service တကယ်လုံးတွေနဲ့ပတ်သက်မှတော့အများပြဿနာရှိသေးတယ်နောက်တစ်ခုကတော့ sign ထုတ်ပြီးမှတနိုင်ငံလုံးဖြစ်ခဲ့ရစဲမယ်ဆိုတော့ကြီးညာချက်တွေဒါပထမဆုံးတောင်းဆိုချက်တစ်ချက်ဆရာအဲ့ဒါတော့မှလက်ခံနိုင်တဲ့အခြေအနေမရှိဘူးလို့ပြောပြပါတယ
်ဒါအပြင်တနင်္လာနေ့ကနိုင်ငံတော်တိုင်းပြည်နယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေစခန်းကိုသွားခဲ့တဲ့ခီးစင်နဲ့ပတ်သက်လို့လည်းဒုလက်ထောက်နိုင်ငံသားဝင်ကြီးပက်ထရစ်မာဖီနဲ့ဆွေးနွေးခဲ့ကြပြီးတိုင်းသားတွေဘက်ကဒေါ်ဆန်းစုကြည်အပေါ်ထားတဲ့ယုံကြည်မှုနဲ့ပတ်သက်လို့တော့
တခြားလူတွေတိုင်းတာမယ်ဆိုတော့သူတဦးတယောက်ပဲဒီပြန်လည်တင်းမြတ်ရေးအတွက်စူးစမ်းမယ်ဆိုသူတဦးတယောက်ဒီကောင်းဆောင်တဦးတယောက်နေဖြစ်တော့သူ့မှာပဲအဓိကကြားတယ်နောက်သူပဲတတ်နိုင်မဲ့အရာတစ်ခုပါလို့ပြောပြပါတယ်အဲ့မဲ့သူရောဒီဟာကတော့ဒီလိုမျိုးဟာတွေထောက်ခံမှုကတော့တနည်းနဲ့တနည်းကတော့နည်းပါးလာတဲ့အခြေအနေကတော့ရှိပါတယ်လို့ပြောပါတယ
်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိစ္စမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းဆွေးနွေးဖို့အမေရိကန်ဘက်ကလိုလားကြောင်းမစ္စတာမာဖီကပြောဆိုခဲ့တယ်လို့ဂမ်ဆန်းကအခုလိုပြောပါတယ
်အစိုးရဘက်ကရောနားလည်ပေးဖို့ရောသူတို့ပြောပြပါတယ်အစိုးရလုပ်နေတာအများကြီးပဲပေါ့နော်အများကြီးအထက်မှာဒီပြဿနာဖြစ်နေတဲ့ဟာတွေအများကြီးတဲ့ကိုသူတို့တိုင်းရင်းသားဘက်ကနေပြီးရောနားတယ်ပြီးဖို့လို့သူတို့ရောလုပ်နေတဲ့ဟာကြီးကြောင်းလဲရမယ့်ဟာကြီးရှိနေတယ်ဆိုတော့အထင်ကောက်တွေကတော့ရှိပါပဲအမျိုးစီခေပေးဖို့မရက်မဆိုင်ပဲနဲ့ဒီဖြည့်သွေးဆက်ဆံမှုနဲ့ဒီကျုံဆွေးနွေးအဖြစ်ရှာသွားဖို့ကတော့သူတို့တောင်းဆိုပါတယ
်ဒီတွေ့ဆုံပွဲမှာအမေရိကန်ဘက်ကမြမနေငယ်ကြီးမှာဘလို့ပါဝင်ကူညီနိုင်တယ်လဲဆိုတာကိုရောကမ်ဆန်တို့ဘက်ကတင်ပြဆွေးနွေးခဲ့တာရောရှိပါလားရှင်
US ကနေပြီးတော့ပို့ပြီးမှနည်းနည်းဆိုင်ဆိုင်ပါဝင်ပေးဖို့အတွက်ကျွန်တော်တောင်းဆိုတာပါဥမာဒီရုပ်အစိုးရတစ်ဖက်ပဲမဟုတ်ဘူးဒါပေမဲ့ US အစိုးရနေပြီးတော့ရောဒီကိစ္စတွေမှာကျွန်တော်ရဲ့ဒီဂျာနေပြီးတော့နောက်ထောက်ပံ့မှုတွေပါရောအဓိကချရတဲ့ပို့ပြီးမှဒီထက်ပိုနည်းဆိုင်မှပါဝင်အကောင့်ထဲပို့ဖို့အတွက်ကျွန်တော်တောင်းဆိုပါတယ်ဒီ UNSC ဖွဲ့စည်းဖွဲ့တွေနဲ့ရောပေါ့နော်တောက်လျှောက်အမျိုးပြဆက်လက်ပြီးမှစူးစမ်းမှအဖြစ်စားပို့တော့ဆိုရအောင်ရစတဲ့ကိုရဒီလိုကြီးပဲလိုက်တိုက်ပြီးမှငိမ့်ချင်ရနိုင်တဲ့ဟာမဟုတ်ဘူးဟာလေကျွန်တော်တောင်းဆိုပေးဖို့ကျွန်တော်အဲ့ဒါရောကျွန်တော်ကဆွေးနွေးဖြစ်ပါတယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်ဒုက္ခသည်တွေအရေးပါဝင်ကချင်ပြည်နယ်ဘက်မှာကက်သလစ်နဲ့ခရစ်ယာန်ဘာသာရေးအဖွဲ့အစည်းတွေကန့်သက်ခံရမှုတွေကိုလည်းဆွေးနွေးပွဲမှာပါဝင်တဲ့ကချင်ဘာသာရေးခေါင်းဆောင်တွေကတင်ပြခဲ့တယ်လို့မလေးရှားနိုင်ငံကကချင်ဒုက္ခသည်တွေအရေးကိုပါဆွေးနွေးတင်ပြခဲ့တယ်လို့ဂမ်ဆန်းကပြောပါတယ်။ဒုလက်ထောက်နိုင်ငံသားဝင်ကြီးပက်ထရစ်မာဖီနဲ့တွေ့ဆုံပွဲကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်ဘာသာရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ရှင်။